တရုတ်မြန်မာနယ်စပ်မှာမြေမြုပ်မိုင်းပောက်ကွဲပြီးတရုတ်နိုင်ငံသားတယောက်တန်ရရသွားခဲ့ရတဲ့ပတ်သက်ပြီးတော့တရုတ်အစိုးရကမြန်မာနိုင်ငံဘက်ကိုအင်္ဂါနေ့ကတရုတ်ဝင်ကန့်ကွက်လိုက်ပါတယ်မြန်မာနိုင်ငံဘက်ကတော့ဒီဖြစ်ရပ်ပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်အခြေအနေပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ 2018ကတရုတ်နိုင်ငံဘက်အချမ်းမှာပြီးခဲ့တဲ့ဇန်နဝါရီလ3ရက်နေ့ကမြေမြုံမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုကြောင့်တရုတ်နိုင်ငံသားတယောက်ဒဏ်ရာရသွားခဲ့တယ်လို့တရုတ်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချွန်ရင်းကအင်္ဂါနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားသွားပါတယ်။
根据我们的了解呢 ,1 月3日确实有一名中
方人员在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。在中方。ဒါအပြင်အနာဂတ်မှာအလားတူဖြစ်ရမျိုးတွေရှောင်ရှားနိုင်မှုအတွက်မြန်မာနိုင်ငံအနေနဲ့ထိထိရောက်ရောက်လှုပ်ဆောင်မှုနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီစဉ်တွေကိုအနေရဖြစ်စေတဲ့ပဋိပက္ခတွေမဖြစ်အောင်ကာကွယ်ဖို့တရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်
။တရုတ်နဲ့မြန်မာနယ်စပ်ကတိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်နေတာကိုထိန်းချုပ်ဖို့အတွက်မြန်မာအစိုးရအနေနဲ့ထိထိရောက်ရောက်ကင်တွယ်ဖြစ်ရှင်းဖို့တရုတ်အစိုးရဘက်ကအရင်ကလည်းထပ်ခါတလဲလဲတောင်းဆိုနေကြတာဖြစ်ပါတယ်အခုဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကတော့ VOA ကိုအခုလိုပြောပါတယ
်အဲဒီလိုလေးဟိုကျွန်တော်တို့ဒီလေးပေါ့နော်ဟိုကျွန်တော်မြန်မာတန်ယုံကတမင်းရောချူချူဆိုးကိုဒီဘက်ကနေပြီးတော့သူအာရှအရာကနေဒုတိယနိုင်ငံရေးမှူးချုပ်ပေါ့မစ္စတာချန်ဟိုင်းဆိုတာကနေပြီးတော့အမှန်တကယ်ဆိုရင်တော့ဟိုဒီကယ်လီဖိုးနီးယားဆက်တယ်ပြီးတော့ကျွန်တော်တို့ဟိုတမီးကိုပြောပါတယ်။နော်ပြောရဥစ္စာကတော့ဒီမြန်မာပြည်နေကဒေတာမှာဒီမတော်တဆမှုဖြစ်ပွားခဲ့တယ်ပေါ့လေ။ဇန်နဝါရီ3ရက်နေ့မှာဒါဒီတက်ကအဖွဲ့တစ်ဖွဲ့ကဒီကုချင်းဒေတာကိုတွားတဲ့အခါမှာနောက်ခရပြောတဲ့အချိန်နဲ့နည်းနည်းမှတ်တယ်တရားဒေသရှင်တရားဒေသရှင်ရမှာပဲနော်။ဒါသူတို့ပြောပေါ့လေကျိုးကချမ်းဒီတည်းရအကွာမှာညမဆဲအကွာမှာပေါ့လေ။နော်ဒီလိုမိုင်းပုတ်ပေါက်ကြရယ်နော်ဒီလိုဒီလိုထိုင်ရရယ်ဆိုပြီးတော့ကျွန်တော်တို့မြန်မာတိုင်းရင်းကတာဝန်ကြီးကိုပြောပါတယ
်မြန်မာဆိုရအနေနဲ့ဒီကိစ္စကိုအရင်ဆုံးမှန်မှန်မှန်ဆိုတာကိုအတီးပြုတ်ကျရယူနိုင်ဖို့လှုပ်ဆောင်နေတယ်လို့ဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကပြောပါတယ
်အဲ့တော့ဟိုကျွန်တော်တို့ကတော့ဒီတာဝန်ကြီးပြောတဲ့အစာကိုဟိုဒီတာဝန်ကြီးကကျွန်တော်တို့ဟိုဆက်ပြီးတော့ပြောပြရတဲ့အတွက်ဒါကျွန်တော်တို့ရနေပတ်သက်ပြီးတော့မှန်မှန်နော်အတကယ်ဖြစ်မဖြစ်ဆိုတဲ့အစားလေးကိုကျွန်တော်ကာကွယ်ရေးဝန်ကြီးဌာနကိုလမ်းမေးလိုက်ပါတယ်နော်အဲတော့ကာကွယ်ရေးဝန်ကြီးဌာနလမ်းမေးထားတယ်ဒါပေမဲ့လက်ရှိအခြေကြီးတော့ဘာမှကျွန်တော်တို့ဟိုအပြည့်ပြည့်လို့မရသေးဘူးပေါ့လေနော်ကာကွယ်ရေးဝန်ကြီးဌာနနေပြီးတော့အပြည့်ပြည့်ရလို့ရှိရင်ဒါတကယ်ဖြစ်သလားဒီလိုမဖြစ်ဘူးလားနော်အဲ့ဒါဒီဟာလေးကိုကျွန်တော်တို့ကဒီပြည်သက်ကိုပြန်ပြီးတော့အကြောင်းပြန်မှာပါနော်ဒီလိုရှင်မှာတော့ဒီကနပ်ကံပြည့်တဲ့နေ့အလားတည်ယုံကန့်ွက်တယ်ဆိုတဲ့သဘောမျိုးတော့မဟုတ်ပါဘူး။နော်သူတို့ကတော့တုံးတဲ့အုံလုံးကတော့ဒါမြန်မာပြည်နေကြပါနော်။နော်ဒီမတော်တဆမှုဖြစ်တယ်လို့သူတို့အနေနဲ့ဒီလိုပဲဖြစ်နေဆိုပြီးတော့ကျွန်တော်တို့ကိုဆက်ပြေလာတာပါ
။ဒါပြင်ဇန်နဝါရီလ2ရက်နေ့ကလည်းတည်ယုံမြန်မာနယ်စပ်ကမြန်မာဘက်ချမ်းမှာအမြောက်ဆန်ထိမှန်ပြီးမြန်မာနိုင်ငံသားတဦးဒဏ်ရာရသွားတာကြောင့်တရုတ်နိုင်ငံဘက်ချမ်းကဆေးရုံတစ်ခုမှဆေးကုသမှုခံယူနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှရေးရာဒုညွန်ချုပ်ကတရုတ်နိုင်ငံဆိုင်ရာမြန်မာတမ္မတ်ကြီးကိုအတည်ပြုခဲ့တယ်လို့လည်းပြောပါတယ်။မကြာသေးခင်ကာလတွေအတွင်းမြန်မာဆိုရတက်တီဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့နှစ်တွေအတွင်းအဲ့ဒီတိုက်ပွဲတွေကြောင့်မြန်မာနိုင်ငံသားထောင်ပေါင်းများစွာတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြရပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟာချူရင်းကတော့တရုတ်နဲ့မြန်မာနယ်စပ်ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိဖို့အတွက်မြန်မာနိုင်ငံအနေနဲ့တရုတ်နဲ့အတူလက်တွဲလှုပ်ဆောင်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့နှစ်မတ်လတုန်းကတော့မြန်မာဘက်ကဘုံစံဒီတရုတ်နိုင်ငံဘက်ချမ်းကိုကျခဲ့လို့တရုတ်နိုင်ငံသား9ယောက်တည်ဆုံးခဲ့တဲ့အတွက်တရုတ်အစိုးရဘက်ကအကြီးကျယ်ဒေါသထွက်ခဲ့ပါတယ်ခင်ဗျာ။